ရုရှားစစ်တပ်ဟာယူကရိန်းရှေ့ပိုင်းမှာပုံမကြီးမားတဲ့ထိုးစစ်ကိုဆင်နွှဲလိုက်မယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီးကသတိပေးလိုက်ပါတယ်။ယူကရိန်းစစ်တပ်ကလည်းတံပြန်တိုက်ခိုက်ဖို့အစဉ်သင့်ရှိလိမ့်မယ်လို့သူကဆိုပါတယ်။လာမယ့်ရက်တွေဟာအရေးကြီးလိမ့်မယ်လို့တင်းငွေတွင်နေညဗီဒီယိုနဲ့ပြောကြားရမှာသမ္မတကခုလိုပြောကြားခဲ့တာပါ။ယူကရိန်းကလိုအပ်နေတဲ့စစ်လက်နက်ပစ္စည်းစင်းကိုအမေရိကန်သမ္မတဘိုင်ဒန်ကိုပေးခဲ့ပြီးယူကရိန်းရဲ့ရှင်သန်မှုဟာအမေရိကန်ကလက်နက်တွေတင်ပို့တဲ့အပေါ်မှာမူတည်နေပါတယ်လို့ CBS ရုပ်မြင်သံကြားနဲ့လုပ်တဲ့အင်တာဗျူးမှာသမ္မတဇယ်လန်စကီးကတတင်းကလေးနေကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဘိုင်ဒန်ဟာအိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီနဲ့လည်းအမေရိကန်အချိန်တနင်္လာနေ့မှာဗီဒီယိုနဲ့တွေ့ဆုံဖို့ရှိပါတယ်။အိန္ဒိယကရုရှားယူကရိန်းစစ်ပွဲမှာကြားနေနေပါတယ်။စစ်ပွဲကြောင့်ကမ္ဘာစစ်နိုင်ခါထောက်ပံ့ရေးလမ်းကြောင်းကိုထိခိုက်ခဲ့ပြီးစားတောက်ကုန်ပစ္စည်းဈေးတွေတက်ခဲ့တာကြောင့်ဒီကျိုးဆက်ပြေရောင်းနေအောင်ဆောင်ရွက်နိုင်မဲ့ကိစ္စတွေကိုဆွေးနွေးမယ်လို့အင်ဂျီရောပြောရေးဆိုခွင့်ရှိသူဂျန်ဆာကီရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မော်စကိုမှာတော့ Austrian ဝန်ကြီးချုပ် Karl Nehammer ဟာရုရှားသမ္မတပူတင်နဲ့တွေ့ဆုံပါတယ်။သူဟာယူကရိန်းကိုရုရှားကဝင်ရောက်ပြီးတဲ့နောက်သမ္မတပူတင်ကိုတွေ့ဆုံခဲ့တဲ့ပထမဦးဆုံးဥရောပခေါင်းဆောင်ဖြစ်ပါတယ်။